ိုင်းနိုင်ငံဘန်ကောက်မြို့တော်မှာစနေနေ့ကအစိုးရဆန့်ကျင်တဲ့လူစုဝေးပွဲတစ်ခုကိုတနက်သမားတစ်ယောက်ကပြစ်ခတ်ခဲ့လို့တယောက်တည်းဆုံးပြီး၃ယောက်ဒဏ်ရာရသွားပါတယ်။ဝန်ကြီးချုပ်ရုံနာမှာညာလုံးပေါက်ဆန်ခန်းချဆန္ဒပြနေကြတဲ့သူတွေနားဖြတ်သွားတဲ့ကားပေါ်ကနေပြစ်ခတ်သွားတာလို့မျက်မြင်တချို့ကပြောပါတယ်။တချိန်တည်းမှာပဲအတိုက်ခံတွေပေါ်ထောက်ခံသူများတဲ့ထိုင်းနိုင်ငံတောင်ပိုင်းမှာရွေးကောက်ပွဲအတွက်မတ်ပုံတင်ရတဲ့နေရာတွေမှာအစိုးရဆန့်ကျင်သူတွေကဝိုင်းပြီးဆန္ဒပြခဲ့ကြတဲ့အတွက်တချို့ခရိုင်တွေမှာရွေးကောက်ပွဲမတ်ပုံတင်တဲ့လုပ်ငန်းတွေကိုဆိုင်းထားရပါတယ်။ရွေးကောက်ပွဲကိုရွှေ့ဆိုင်းမှုရွေးကောက်ပွဲကော်မရှင်ကတောင်းဆိုခဲ့ပေမဲ့ဖေဖော်ဝါရီလ၂ရက်နေ့မှာကျင်းပသွားမှာပဲလို့အစိုးရကပြောထားပါတယ်။အဓိကအတိုက်ခံဒီမိုကရက်ပါတီကတော့ရွေးကောက်ပွဲကိုသဘိမ့်မောက်တယ်လို့ကြေညာခဲ့ပါတယ်။ရွေးကောက်ပွဲမလုပ်ခင်ဝန်ကြီးချုပ်ယင်းလောက်ရှင်နဝတ်ယာရုကဆင်ပေပြီးပြည်ပြင်ပြောင်းလဲရေးတွေစလုပ်ဖို့ဆွေရဆန့်ကျင်သူတွေဘက်ကတောင်းဆိုနေကြတာပါအကြမ်းဖက်ဆန္ဒပြမှုတွေရှိနေတဲ့အတွက်အခြေအနေကိုထိန်းထိန်းသိမ်းသိမ်းလုပ်ကြဖို့ထိုင်းစစ်တပ်ကတောက်ကြနေကပဲပြောခဲ့ပြီးတော့စစ်တပ်ကအာဏာသိမ်းမလားဆိုတဲ့အမေးကိုလည်းမငြင်းခဲ့ပါဘူးခင်ဗျာ